နိုင်ငံကလတ်ကွန်မြို့မှာကျင်းပနေတဲ့ COP26 ဥရုယာဒီပြောင်းလဲမှုဆိုင်ရာညှိနှိုင်းခံကိုကနဦးအစီအစဉ်တိုင်းတောက်ကြနေမှာအဆုံးမတန်နိုင်ပဲဒီကနေ့စနေနေ့ထိဆက်ပြီးတော့ကျင်းပနေပါတယ်။ကြောင်မီတွေထုတ်လို့အသုံးပြုမှုနဲ့ပတ်သက်လို့သဘောတူညီချက်မရသေးတဲ့အတွက်အခုလိုရက်တိုးဆွေးနွေးကြတာပါ။သက်ဆိုင်တဲ့နိုင်ငံအားလုံးရဲ့အမြင်တွေကိုနားထောင်ပြီးတော့ဟန်ချက်ညီညီနဲ့စုပေါင်းဆောင်ရွက်နိုင်အောင်လုပ်ကိုင်နေပါတယ်လို့ COP26 ညှိနှိုင်းခံအုပ်ထအလုတ်ရှာမန်ရဲ့ကြေညာချက်ကိုညှိနှိုင်းခံအနေနဲ့ဆက်မျက်နှာမှာတောက်ကြနေညကဖော်ပြထားပါတယ်။သဘောတူညီချက်မူကြမ်းထွက်တာနဲ့ထုတ်ပြန်ပေးမယ်လို့လည်းဖော်ပြထားပါတယ်။ကဘာကြီးပုံရိပ်လာနေတာကိုဝိုင်းဝန်းဖြည့်ရှင်တဲ့အနေနဲ့စစ်မှုထုံကားစကာလကရှိခဲ့တဲ့အပူချိန်ထက်1.5ဒီဂရီဆယ်လ်ဆီယပ်အထိကျော်မလာအောင်လို့ထိန်းထားနိုင်ရေးနိုင်ငံပေါင်း198နိုင်ငံကကိုယ်စားလှယ်တွေဆွေးနွေးနေတာပါ။ဥရုယာဒီပြောင်းလဲမှုကဘေးကြီးကိုရှောင်လွှဲနိုင်ရေးအဲ့ဒီအပူချိန်ထက်ကျော်မလာအောင်ထိန်းထားမှဖြစ်မယ်ဆိုပြီးတော့2015ခုနှစ်ပြည်တည်မှာနိုင်ငံသုံးသဘောတူညီခဲ့ကြတာဖြစ်ပါတယ်။တောက်ကြနေမနေ့ကထုတ်ပြန်တဲ့သဘောတူညီမှုဒုတိယအမှုကျမ်းမှာတော့ဖန်လုံအိမ်တက်ငွေထုတ်လုပ်မှုကိုဒီဆယ်စုနှစ်မှာအများဆုံးရှော့ချဖို့ဖော်ပြထားပါတယ်။ဒါအပြင်ဥရုယာဒီပြောင်းလဲမှုနဲ့ပိုးပြီးတော့ကြုံတွေ့နေရတဲ့ဆင်းရဲတဲ့အတိုင်းမျိုးတွေကိုချမ်းသာတဲ့အတိုင်းမျိုးတွေကငွေကြေးထောက်ပံ့ကူညီဖို့အဲ့ဒီအတိုင်းမျိုးတွေကစီးပွားရေးလုပ်ငန်းတွေမှာကာဗွန်ဒိုင်အောက်ဆိုက်တန်ငွေထုတ်လုပ်မှုကျသွားအောင်ဘိုင်းကူဖို့မူကြမ်းမှာဖော်ပြပါရှိပါတယ်။ဖလိုအိမ်တန်ငွေကိုချမ်းသာတဲ့အတိုင်းမျိုးတွေကအဓိကထုတ်လုပ်နေတာဖြစ်ပေမဲ့လို့အဲ့ဒီဒဏ်ကိုဆင်းရဲတဲ့အတိုင်းမျိုးတွေကပိုးပြီးတော့ကြုံနေရတာပါ။ဥဒုယာတိပြောင်းလဲမှုနဲ့တဟဆာတာဖြစ်အောင်လုပ်ကရေးလက်ရှိပေးနေတဲ့အကူအညီတွေမလုံလောက်တဲ့အတွက်2025ခုနှစ်အရောက်မှာအနည်းဆုံးနှစ်ဆတိုးပေးဖို့လဲချမ်းသာတဲ့အတိုင်းမျိုးတွေကိုမူကြမ်းမှာတိုက်တွန်းထားပါတယ်။လောလောဆယ်မှာတော့အမေရိကန်နဲ့တရုတ်တို့ကဒီဆယ်စုနှစ်အတွင်းဖလိုအိမ်တန်ငွေထုတ်လုပ်မှုလျှော့ချရေးပို့လို့ဖို့နိုင်ငံတဘောတူလိုက်တယ်လို့နိုင်ငံပေါင်း100ကျော်ကလည်း2030ပြည့်နှစ်အရောက်မှာတည်တော်ပြုံးနေမှုအဆုံးသတ်ဖို့ဒီဆယ်စုနှစ်ကုန်မှာမိသိန်းတန်ငွေထုတ်လုပ်မှုကို30အထိလျှော့ချဖို့သဘောတူညီထားပါတယ်။